မြန်မာနိုင်ငံကိုမကြခင်သွားတော့မဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံကပြည်ပခါတွေအတွင်းအရမပြုကျင့်ခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေနဲ့တွေ့ဆုံမှုရိုညာရှိနေ Miss Razai Sultana ကတိုက်တွန်းလိုက်ပါတယ်လက်တော်ဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေမှာရိုညာအမျိုးသမီးနဲ့မိန်းကလေးတွေကိုကာကွယ်ပေးဖို့ပြက်ခွက်ခဲ့တယ်လို့လည်းကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြခဲ့တယ်လို့မြန်မာနိုင်ငံကလူနည်းတစုတိုင်းသားအမျိုးသမီးတွေအပေါ်မြန်မာအစိုးရတပ်တွေကျူးလွန်မှုတွေကို ICC ကိုတင်ပို့လဲတိုက်တွန်းသွားခဲ့တဲ့အကြောင်းမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်
ကမ္ဘာ့တဝန်ပဋိပက္ခတွေအတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုရှောင်ရှားနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကသူတို့သဘောထားအမြင်တွေကိုတင်ပြဆွေးနွေးကြတဲ့ဆွေးနွေးပွဲအတွင်းရိုဟင်ဂျာအမျိုးသမီးတွေအရေးဆောင်ရွက်နေတဲ့ရိုဟင်ဂျာရှစ်နေရာဇီယာဆူတာနာကလုံခြုံရေးကောင်စီမှသူ့ရဲ့လေ့လာချက်တွေကိုပထမဆုံးအချိန်နဲ့လာရောက်ပြောပြသွားပါတယ်။ Working Group on Women, Peace and Security ဆိုတဲ့ NGO အဖွဲ့ကိုစား Miss Sultana ကလာရောက်တင်ပြခဲ့တာမှရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလုံခြုံရေးကောင်စီကကာကွယ်ဖို့ပြက်ကွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။2012ခုနှစ်ထဲကမြင်းနေရတဲ့သတိပြုစရာအချက်တွေကိုလှစ်လျူမရှုထားဘူးဆိုရင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပြဿနာမျိုးကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့သူကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုလည်းပြောသွားတဲ့နေရာမှာဒီသူကိုယ်တိုင်လေးလာချက်တွေလူတွေ့မင်းမြန်ချက်တွေအရရခိုင်ပြည်နယ်ထဲကရွာပေါင်း18ရွာကအမျိုးသမီးနဲ့မိန်းကလေးငယ်300ကျော်ကိုအစိုးရတပ်တွေကမတင်းကျင့်ခဲ့တယ်လို့အထောက်အထားတွေရရှိခဲ့တယ်လို့ဆိုပါတယ်2018ခုနှစ်ကစပြီးတော့ရွာပေါင်း350ကျော်တိုက်ခိုက်မိရှို့ခံခဲ့ရတယ်လို့လည်းပြောပါတယ်အုပ်စုဖွဲ့မတင်းကျင့်ခံရတဲ့အထဲမှာအသက်6နှစ်လောက်အထိငယ်တဲ့မိန်းကလေးတွေလည်းပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဒီအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအာဓမ္မပြုကျင့်မှုတွေကအခုမှမဟုတ်ဘဲနဲ့ဟိုးအရင်ကတည်းကရှိနေတာဖြစ်ပြီးတော့အခုတစ်ခေါက်ကတော့အင်ပတန်ကြီးမားတဲ့အတိုင်းအတာနဲ့ဖြစ်နေတယ်လို့လည်းသူကပြောပါတယ်ဒီမြန်မာနိုင်ငံထဲမှာရှိတဲ့တခြားလူနည်းစုတိုင်းရင်းသားတွေဖြစ်တဲ့ကရင်ကချင်မုံနဲ့ရှမ်းလူမျိုးတွေဟာဒီလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကစစ်တပ်ရဲ့ဒီဆေးရေးအရာဆောင်ရွက်မှုတွေအတွက်မှခွဲခြားဆက်ဆံခံကြရတယ်မတင်းကျင့်ခံရတယ်တခြားလူခွေချိုးဖောက်မှုတွေခံကြရပေမဲ့ဒီအပြစ်ကျူးလွန်တဲ့သူတွေဟာအပြစ်ပေးမခံရဘဲနဲ့လွတ်မြောက်နေကြတယ်ဆိုတာကိုလည်းသူကပြောပြသွားပါတယ်ဒါရင်မကဒီ2010ရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာလဲမြန်မာစစ်တပ်ကတိုင်းရင်းသူအမျိုးသမီးတွေကိုအာဓမ္မပြုကျင့်နေပေမဲ့အရေးယူမခံရဘဲကင်းလွတ်ခွင့်ရနေတာကိုလဲသူကဒီမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးအဖွဲ့တွေရဲ့အစီရင်ခံစာတွေကိုထောက်ပြပြီးတော့ပြောသွားပါတယ်မကြခင်မှာဒီကုလသမဂ္ဂလုံခြုံရေးအဖွဲ့အဝင်တွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားဖို့ရှိနေတဲ့အတွက်အဲ့ဒီခီးစဉ်အတွင်းမှာလည်းအာဓမ္မပြုကျင့်ခံရသူတွေနဲ့တွေ့ဆုံဖို့အတွက်ကိုရာစီယာဆူတာနာကတိုက်တွန်းသွားပါတယ်ဒါရင်မကဒီရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးငယ်တွေလူကုန်ကူးခံနေရတဲ့အဖြစ်တွေရပ်သွားအောင်လို့လုံခြုံရေးကောင်စီအနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲလုပ်ရမယ်လို့လည်းသူကပြောပါတယ်။နောက်တစ်ခါဒီမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်အောင်တခါဒီရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးလို့ရအောင်လို့မြန်မာအစိုးရနဲ့အကြီးတန်းတာဝန်ရှိသူတွေအပေါ်မှာဖိအားပေးရမယ်လို့လည်းသူကပြောပါတယ်။2018ခုနှစ်ဩဂတ်လနောက်ပိုင်းမှာဒီရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားသူ9သိန်းလောက်ရှိနေပြီးတော့အဲ့ဒီသူတွေရဲ့အရေးကိုအခုလိုလုံခြုံရေးကောင်စီမှရာဇီယာဆူတာနာကပထမဆုံးလာရောက်ပြောပြတာပါဒီအပေါ်မှာကုလသမဂ္ဂဒုတိယတွေ့ရေးမှူးချုပ်အမီနာမိုဟာမက်ကကြိုးဆိုပါတယ
် Very warmly welcome Ms. Razia Sultana here today to amplify the voicesof the Rohingya community and to offer an account
ရိုဟင်ဂျာအတိုင်းဝန်ရဲ့အတန်းတွေကိုကြဲကြဲကြားနိုင်အောင်နဲ့သူတို့ရဲ့ဘာသာယုံကြည်မှုနဲ့ရိုဟင်ဂျာဖြစ်နေလို့အမျိုးသမီးနဲ့မိန်းကလေးငယ်တွေစနစ်တကျပြစ်မှတ်ထားခံရတဲ့အဖြစ်တွေကို Miss Razia Sultana ကဒီကနေ့လာပြီးပြောပြတာကိုကြိုးဆိုပါတယ်။ဒီနှစ်ထဲမှာမြန်မာနိုင်ငံနဲ့တခြားပဋိပက္ခဖြစ်နေတဲ့နေရာအတော်များများမှာစီးရေးစီးပွားရေးနဲ့အတွေးမြင်ပိုင်းအသာရအောင်ချိမ့်ချောက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကြေကြေပြန့်ပြန့်အသုံးချနေကြပါတယ်။ဒီအချက်တွေကအကြီးကျယ်နေရာဆန့်ခွာထွက်ပြေးနေရတဲ့အဓိကအကြောင်းရင်းတွေဖြစ်နေပါတယ်။
ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကာကွယ်တားဆီးရေးဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးတပ်တမန်ပရာမီလာပက်တန်ကလည်းမစ်ဆူဇာနာရဲ့တင်ပြချက်တွေဟာတန်ဖိုးရှိတယ်လို့ဆိုခဲ့ပါတယ
် Her perspective will be particularly valuable on the eve of the council's first visit to Myanmar and Bangladesh
လုံခြုံရေးကောင်စီကမြန်မာနိုင်ငံကိုပထမဆုံးကျင်းသွားရောက်ခံသည့်အချိန်မှာ Miss Razia Sultana ရဲ့အမြင်တင်ပြချက်တွေဟာသိပ်တန်ဖိုးရှိပါတယ်ဒါရိုက်သက်ဆိုင်နေတဲ့အတိုင်းဝိုင်းတွေရဲ့အတန်တွေစီကအမှန်တရားတွေကိုသိရတဲ့အတွက်ကျမတို့ရဲ့လှုပ်ဆောင်ရမယ့်ဆောင်ရွက်ချက်တွေကိုလမ်းပြပါဗျ
။ ရိုဟင်ဂျာတွေအပေါ်ဆိုးဆိုးဝါးဝါကျူးလွန်ခဲ့တဲ့ပြစ်မှုတွေအပြင်ရှမ်းကရင်ကချင်အပါအဝင်တခြားပြည်နယ်တွေကတိုင်းရင်းသားအဖွဲ့တွေအပေါ်ကျူးလွန်မှုတွေကို ICC ကိုတင်ပြရမယ်လို့သူကပြောပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့2018ခုနှစ်အတွက်ပဋိပက္ခရဲ့အတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအစီရင်ခံစာထဲမှာမြန်မာတပ်မတော်ကိုပထမဆုံးအကြိမ်ထည့်သွင်းထားချိန်မှာအစိုးရတပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။